တရုတ်နိုင်ငံယူနန်ပြည်နယ်ရောက်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်ကျန်းမာရေးတောင်ရှိသူတွေကန့်သက်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ယူနန်ပြည်နယ်ထဲမှာကူးစက်မှုမရှိတော့ပေမဲ့ပြင်ပကဝင်လာတဲ့ကိုဗစ်ရောဂါကိုတော့မြန်မာ၃ယောက်မှစတွေ့ရရဆိုပြီးယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီနေ့နိုဝင်ဘာ10ရက်မှာထုတ်ပြန်လိုက်တာပါ။မူဆယ်ဘက်ကဝင်လာတဲ့အသက်22နှစ်အရွယ်အမျိုးသမီးအသက်20အမျိုးသမီးနဲ့34နှစ်အရွယ်အမျိုးသားတဦးတို့မှာယောဂါကူးစက်နေရအတည်ပြုနိုင်ခဲ့ကြောင်းလည်းထုတ်ပြန်ချက်မှာရေးသားထားပါတယ်။ရွှေလီမြို့ကကြောက်မြတ်ရေတံသာရောင်းဝယ်ရက်ွက်မှာမြန်မာဘက်ကဝင်လာတဲ့သူတွေရှိနေတယ်လို့သတင်းရရှိခဲ့ပြီးတဲ့နောက်တရုတ်ရဲတပ်ဖွဲ့ကမနေ့ကအောက်တိုဘာ9ရက်ကအဲ့ဒီရက်ွက်ကိုဝင်ရောက်စစ်ဆေးခဲ့ပြီးအခုလိုတွေ့ရှိခဲ့ရာဖြစ်ပါတယ်။မနေ့ကညာတွင်ချင်းပဲရွှေလီကြောင်ဝိုင်းများကရက်ကွက်ကိုတောင်ရှိသူတွေကအသွားလာပိတ်ချလိုက်ပြီးကျမ်းမာရေးစစ်ဆေးမှုတွေစလုပ်နေပြီလို့ရွှေလီမြို့မိုးမခဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်မိုးမခက VOA ကိုပြောပါတယ
်။မနေ့ညတွင်ချင်းပြစ်တာနဲ့တို့ရောဂါရှိနေတာနဲ့တခါတည်းအဲ့ဒီတိုက်ခန်းနေအဲ့ဒီတကားအပေါ်လုံးတော့ချလိုက်ပြီချင်း။တော့ချပြီးမှဒီတရုတ်အစိုးရနေပြီးမှတို့ညတွင်ချင်းနဲ့အဲ့နာသူနဲ့ဆက်စားတဲ့နေရာပေါ့နော်။အဲ့တရက်ကွက်လုံးအကလုံးတော့တောင်ချပြီးမှညတွင်ချင်းချက်ချင်းအကလုံးတရက်မှကြံရောကပြန်စစ်ပေးနေတယ်ချက်ဟုတ်အဲ့နာလူတော်တော်များရတယ်နော်500လောက်တော့ရှိမြတ်တယ်အဲ့နာ3400တော့မ
ှယူနန်ပြည်နယ်တောင်ရှိသူတွေကတော့မြန်မာနိုင်ငံကရောက်လာသူတွေထံကကူးစက်မှုအဖြစ်မှတ်တမ်းတင်ထားပြီးထိတွေ့ဆက်ဆံခဲ့သူတွေကိုလည်းတီးတန့်ခွဲစောင့်ကြည့်နေပြီးယောဂစစ်ဆေးမှုတွေလုပ်သွားမယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ချက်မှာရေးသားထားပါတယ်မြန်မာလူသားတွေကိုလက်ခံထားတဲ့တရုတ်လုပ်ငန်းရှင်တွေကိုတော့ကျမ်းမာရေးတောင်ရှိသူတွေကဓာတ်ရိုက်ဆက်သွယ်ပြီးအလုံသမားကန့်တဲ့နေထိုင်ခွင့်အထောက်အထားစစ်ဆေးရတွေစားလုံးနေကြောင်းရွှေလီမြို့ကမြန်မာလူသားကိုနေမင်းဖြိုးကပြောပါတယ
်။တွေ့တယ်ဗမာပြည်သားတွေတွေ့တာလို့တော့တဖြည်းဖြည်းစီကိုဓာတ်ရိုက်အဲ့လိုမျိုးပြောတယ်ပေါ့ပြောပြီးရင်အခုလက်ရှိနေနေတဲ့လူတွေကိုသူတို့အရင်တော့ကနေတာဟုတ်ရလားဆိုပြီးတော့မှသူတို့ရဲ့ကတ်တွေတော့အဲ့ဒီစာအုပ်တွေတော့ရိုက်ပြီးလိုင်းပေါ်မှာတင်ပေးရတာလေမြမလေးရှိတဲ့နေရာတစ်ထည်တွေပေါ့အဲ့လိုမျိုးဒီနောက်ပိုင်းနောက်အခုရပိုင်းနေဆိုခိုးဝင်တဲ့လူရမ်းများလေအဲ့ခိုးဝင်ထားတဲ့လူတွေဆိုလို့ရှင်တော့အကုန်လုံးပြန်ဖမ်းမှာပါလေ
အသေးစိတ်အခြေအနေကိုမေးမြန်းဖို့ကုမင်းမျိုးကကောင်စစ်ဝင်ရုံကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လည်းဖြေကြားခြင်းမရှိခဲ့ပါဘူးမူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမမောင်တန်းကတော့ယူနန်အစိုးရဘက်ကမူဆယ်ဘက်ကိုတရားဝင်စာပို့လာတာတော့မရှိသေးကြောင်းပြောပါတယ်
အကျွန်တော်ရှိတော့အခုတည်းကအုပ်ချုပ်ဌာနအချင်းချင်းတော့အကြောင်းကြားသာမလာသေးဘူးဗျတန်တမန်လမ်းကြောင်းကလေတရားဝင်စာမလာသေးဘူးဟုတ်ကဲ့ဟုတ်ကဲ့
မြန်မာပြည်မှာကိုဗစ်ရောဂါစတွေ့ရဲ့မလကုံအားစားလို့တရုတ်ယူနန်အစိုးရကနေဆက်တက်လျှောက်မှာလုံခြုံရေးအများအပြားချထားခဲ့ပေမဲ့မြန်မာဘက်ကတော့ဝင်တဲ့သူတွေရှိနေသေးပဲလို့ရွှေလီမြို့ကမြန်မာတွေကပြောပါတယ်ပြီးခဲ့တဲ့လပိုင်းတွင်းကရွှေလီမြို့ထဲမှာမြန်မာ2ယောက်ကိုဗစ်ရောဂါတွေ့ရှိခဲ့လို့လူဦးရေ2တန်းလောက်ကိုတပတ်အတွင်းအရေးပေါ်စစ်ဆေးရပြီလဲလုတ်ခဲ့ပူပါတယ်ကျွန်တော်ကတော့ဇော်ထက်ပါ VOA ကိုသတင်းပေးပို့လိုက်တာပါ